မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတည်တက်လာခဲ့တဲ့6လတာကာလအတွင်းမှာမြို့သားပြန်လည်တင့်မြင့်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ကျင်းပတဲ့အာဆီယံပါလီမန်များညီလာခံဖွင့်ပွဲမှာပြောကြားလိုက်ပါတယ်ဒါပြင်ရခိုင်အရေးကိစ္စအပအဝင်မြန်မာနိုင်ငံရင်းဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းကြော်လွှားနိုင်ဖို့ကြိုးပမ်းနေပြီးတော့အိန္ဒိယနိုင်ငံတွေအနေနဲ့လည်းအပြူသဘောဆောင်ကူညီကြဖို့တိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့ကိုရိုင်နိုင်ကပြောပြပေးမှာပါ
။38ကြိမ်မြောက်အာဆီယံပါလီမန်များညီလာခံကိုနေပြီးတော့မှဒီကနေ့စတင်ဖွင့်လှစ်ခဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့မိန်ကိုပြောကြားခဲ့ပါတယ်။စူရာတက်တက်လာခြင်းကစတင်ပြီး6လတာကာလအတွင်းမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဦးစားပေးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဒေါက်တာဆန်းစုကြည်ကသူ့ရဲ့မိန်ကွန်းတက်မှာအခုလိုပြောကြားခဲ့ပါတယ်
။ The first priority of our new government is to bring about a national reconciliation and harmony.
ကျမတို့အစိုးရတက်ရဲ့ပထမဦးစားပေးလုပ်ငန်းစဉ်ကတော့ကျမတို့လူ့အဖွဲ့အစည်းတစ်ခုလုံးမှာရှိတဲ့အစိတ်ပိုင်းအားလုံးအကြားအမျိုးသားပြည်နယ်ရင်ကြားစေရေးနဲ့တဟဇာတာဖြည့်ရေးကိုဖော်ဆောင်ဖို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လမှာပဲစစ်မှန်တဲ့ Democratic Federal ပြည်ထောင်စုထူထောင်ဖို့ခြေလှမ်းတစ်ရပ်အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုနေပြည်တော်မှာကျင်းပခဲ့ပါတယ်။ကျမတို့နိုင်ငံလွတ်လပ်ရေးရချိန်ကစလို့အစဲစုနဲ့တည်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေနေကုန်းချုပ်အဆုံးသတ်နိုင်ဖို့အရင်အစိုးရကစတင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကျမတို့အနေနဲ့ပြီးမြောက်အောင်မြင်အောင်လှုပ်ဆောင်ပြီးတော့ကျမတို့ပြည်သူအားလုံးနှစ်ပေါင်းများစွာမျှော်လင့်တောင်းတနေတဲ့ထာဝရငြိမ်းချမ်းရေးရရှိအောင်လို့စောင့်ကြည့်ပေးဖို့ရည်မှန်းထားပါတယ်
NLD ဆိုရကမြို့သားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်နေတဲ့အပေါ်မှာထောက်ခံတယ်လို့ရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ်တွင်မူဦးဆိုင်ညွန့်လွင်ကပြောပါတယ်။ဆိုရတဲ့လက်ထက်မှာမြို့သားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးတွေတိုးတက်မှုတွေရှိလာပေမဲ့မဟာမိတ်တွေနဲ့အခုထပ်ပို့ပြီးတော့ပူးပေါင်းဆောင်ရွက်တင့်တယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်
။အားရကျေနပ်မှုရှိတယ်လို့တော့ဘယ်သူမှပြောလို့ရမှာမဟုတ်ပါဘူး။ဘယ်အစိုးရပဲလို့ရမှာမဟုတ်ပါဘူး။သို့တော်လည်းပဲဟိုအရင်ထက်စာတော့အခုပို့ပြီးတော့ဟိုကဖြစ်လာပါတယ်တိုးတက်မှုရှိပါတယ်မြလာကမလက်မမထိုးရတဲ့လူတွေပထမဦးဆုံးတက်ခွင့်ပေးတာလို့တော့ဆိုးဆိုးကြီးတက်လာတာလို့ဟိုကောင်းပါတယ်သူတို့လည်းပဲကျွန်တော်ပြောချင်တာကဒီလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့နော်ကူညီခြင်းတဲ့လူတွေရောတော့ကူညီနိုင်တဲ့လူတွေရောပူးပေါင်းဆောင်ရွက်ခြင်းတဲ့လူတွေရောပူးပေါင်းဆောင်ရွက်နိုင်တဲ့လူတွေဝန်ရတဲ့လူတွေလည်းအများကြီးရှိပါတယ်ဒါပေမဲ့အလုံးအကျွန်တော်တိစလောကသူတို့ဘာကူညီရမလဲဘယ်လိုဝန်ရံရမလဲဆိုတာမသိတဲ့အချက်ပဲကျွန်တော်ထင်တယ်မဟာမိတ်တွေကိုအခိုင်အလျောက်တော့လက်တွဲဆွေးနွေးမှာပုံပြီးတော့ကောင်းမယ်လို့ထင်ပါတယ
်ပြည်တွင်းငြိမ်းချမ်းရေးနဲ့အတူ NLD ဆိုရတဲ့အတွက်နောက်ထပ်စိန်ခေါ်မှုတစ်ခုကတော့ရခိုင်ပြည်နယ်ကမတူညီတဲ့လူမှုအတိုင်းဝိုင်းတစ်ခုကြားတစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့ကိစ္စဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းတစ်ဖက်နဲ့တစ်ဖက်အစဉ်ပြေပြေတဟဇာတာဖြစ်ဖို့ NLD အစိုးရကကြိုးပမ်းဆောင်ရွက်နေတယ်လို့ဒေါက်ဆန်းစုကြည်ကဒီကနေ့ပြောကြားသွားပါတယ
် We are also striving to bring harmony and understanding between the different communities.
ခိုင်တဲ့မှာရှိတဲ့မတူညီတဲ့အတိုင်းဝိုင်းတွေကြားမှာတဟဇာတာဖြစ်မှုနဲ့နားလည်မှုတွေစောင့်ကြည့်ပေးနိုင်ဖို့ကိုလည်းကျွန်တော်တို့ဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်အခြေအနေဟာရှုပ်ထွေးနေနေပါတယ်။ကျွန်တော်တို့နိုင်ငံရဲ့အနေနဲ့ကိုကြော်ပြီးတော့အာဆီယံဒေသပြန်ပါကဘာရဲ့အစိုးရပြူပန်စရာကိစ္စတခုဖြစ်လာနေပါတယ်။ကျမတို့အစိုးရအသည့်စတင်ဖွဲ့စည်းခြင်းကစပြီးတော့ဒီစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်မှုကြိုးပမ်းနေပါတယ်။ဒီစိန်ခေါ်မှုတွေကိုဘက်ပေါင်းစုံကနေပြီးတော့တုံ့သက်ဖြည့်ရှင်းနိုင်တဲ့နေရာမှာကျမတို့ကိုကူညီဖို့အတွက်ကျမတို့ကိုကူညီနိုင်ဖို့အတွက်ဒေါက်တာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုလည်းဖွဲ့စည်းခဲ့ပါတယ်။
မြန်မာနိုင်ငံအနေနဲ့တချိန်ကရှေ့တောင်အာရှဒေသမှာထိတ်တန့်ရောက်ခဲ့ပေမဲ့စစ်ဆိုးရတွေလက်အောက်မှာနှိမ့်ကျတဲ့အခြေအနေတွေကြုံခဲ့ရပြီးတော့အခုခါမှာအရသာစစ်စစ်ဆိုးရကတိုင်းပြည်ပြန်လည်ထူထောင်ဖို့ကြိုးပမ်းနေသလိုဒေသရင်းနိုင်ငံတွေနဲ့လည်းမြန်မာနိုင်ငံအပေါ်မှာအပြူသဘောဆောင်တဲ့အကူအညီတွေပေးကြဖို့ဒေါက်ဆန်းစုကြည်ကအလေးထားပြောကြားသွားပါတယ်။ဆိုးရတဲ့ရဲ့လက်ရှိလှုပ်ဆောင်နေတဲ့အပေါ်မှာမြန်မာနိုင်ငံရဲ့အကဲခတ်ဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်
။အခုဆိုရင်ဒီ27ရာစုပင်လုံးညီလာခံကွယ်ဝဲလို့ပဲပြောပါစို့တကယ်ကိုညီလာခံအစ်စ်ကြီးကတော့မစနိုင်သေးဘူးပေါ့အဲ့အရာကြီးကိုစပြီးတော့သူတို့ကျင်းပလိုက်နိုင်ပြီဒီကျင်းပလိုက်တဲ့စီမှာလွတ်လပ်ရပြီကလေးကတမိုင်းမှာမတွေ့ရဘူးတဲ့အချင်းချင်းတွေအကုန်လုံးဒီမှာလာပြီးတော့မှဟိုတတ်မတော်ရောတော်တွေရလက်နဲ့ကင်တွေရောဒီလူတို့ကရွေးကောက်တင်ပြောင်းလိုက်တဲ့ပုံကိုယ်တွေရောအကုန်လုံးဒီမှာစုံပြီးတော့မှအဲပြောဆိုညှိနှိုင်းတဲ့ဟိုစကားဝိုင်းကြီးကိုစပြီးတော့မှတည်လိုက်နိုင်ပြီဆိုတာကလည်းဒါတိုးတက်မှုပဲပြီးတော့မှရခိုင်ကိစ္စဆိုရင်လည်းကျွန်တော်တို့ရဲ့အမြင်ကတော့တိုးတက်မှုတွေအများကြီးရှိတယ်လို့တော့မြင်တယ်။ဒါပေမဲ့ဒီပြဿနာတွေကနှစ်ပေါင်းများစွာရှိလာတဲ့ပြဿနာတွေဖြစ်တဲ့အခါကျတော့အခုမှဟိုတိုးတက်မှုဆိုတာကစရုံနဲ့စပြီးတဲ့အခါကျတော့ ိုရှေ့ကိုအများကြီးသွားရအောင်မယ်လို့တော့ကျွန်တော်မြင်ပါတယ
်အာဆီယံပါလီမန်များညီလာခံကိုတော့ဒီနေ့စက်တင်ဘာ30ရက်နေ့ကစတင်ပြီးအောက်တိုဘာ3ရက်နေ့ထိနေပြည်တော်မှာ၄ရက်ကြာကျင်းပသွားမှာ